ဆွေရနာတိန်ထောင်ရဲ့မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကကြမ်းဖက်နှိမ်နှင်းမှုတွေကိုရှေ့ပြင်းလုပ်နေတယ်လို့ဆွေရနာရှင်စနစ်စံပြစန္ဒပြသူတွေကလည်းအကြမ်းဖက်ဖြိုခွင်းမှုတွေကိုနှီးနှံစုံနဲ့ရှောင်ပြီးတော့ဆန္ဒပြကြပါတယ်။မန္တလေးမြို့မှာဆိုရင်စစ်တပ်ရဲ့ဖြိုခွဲမှုကိုရှောင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားနေတဲ့ကျန်းမာရေးဝန်ထမ်းရာကနန်းလောက်အာရုံမတက်ခင်မနေ့အစောကြီးတွေကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါ။ဆရာဝန်တွေ၊ဆေးကျောင်းသားတွေ၊ကုနာပြုတ်တွေ၊ဆေးဝန်ထမ်းတွေပါဝင်တဲ့မန္တလေးမြို့ကကျန်းမာရေးမိသားစုတွေဟာဒီနေ့နဲ့အစောကြီးအာရုံမတက်ခင်လမ်းပေါ်ထွက်ဆန္ဒပြပြီးတော့လူစုခွဲခဲ့ကြပါတယ်။မန္တလေးအင်ဂျင်နီယာအဖွဲ့ကတော့လူမပါဘဲတောင်းဆိုတဲ့ဆိုင်းဘုတ်တွေလမ်းမှာချပြီးတော့လူမဲ့တပိတ်ပြုလုပ်ခဲ့ကြပါတယ်။အခုလိုမျိုးဆန္ဒပြကြတာအပြင်လမ်းပေါ်ထွက်ဆန္ဒပြပွဲတွေလည်းမန္တလေးအပြင်စကိုင်းပြည်မိချီလာမကွေးတစဲကလေးတိုင်ဦးဖောက်ကစားတဲ့မြို့အစုံမှဒီကနေ့ရှိခဲ့ပါတယ်မန္တလေးအောင်ပင်လယ်အရပ်ကဆန္ဒပြပွဲနဲ့တောင်ကြီးမြို့ကဆန္ဒပြပွဲတွေကိုပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်မုံရွာမြို့မှာတော့ဒီနေ့မနေ့ပိုင်းကနန္ဒဝန်ရပ်ကွက်မှာချီတက်ဆန္ဒပြသူတွေကိုတပ်တွေပြစ်ခတ်ချုပ်ခွင်းလို့အသက်28နှစ်အရွယ်အမျိုးသားတစ်ယောက်တေဆုံးခဲ့ပါတယ်နောက်ထပ်နှစ်ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်ရန်ကုန်မြို့မှာလည်းအင်းစိန်ကမာရွတ်လှိုင်းပါကိတာစတဲ့မြို့နယ်ဆောင်မှာဆရာနာရှင်စနစ်စံပြင်လှူရှားမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ
်။ဒီကြောင့်မို့အောင်မြင်စေမဲ့စကူရီတော့နှိလာတာမဆောင်တရားဖြစ်ပါဘူး။အဆောင်တရားဖြစ်တော့ကျွန်တော်တို့ဒီကြောင့်မို့အောင်မြင်ရမယ်။ကျွန်တော်တို့ရောက်ခွက်တွေကိုဇန်နေပတ်ဆောင်မယ်။ပြီးတော့ဇန်မကြီးကိုလူပင်နေနဲ့ပြသိမ့်မယ်။ပြီးတော့ကျွန်တော်တို့ရောအာခံနေကြောင်းပြမယ်။ကျွန်တော်တို့အာခံနေကြောင်းပြသွေးအာနာယူရစွာဘယ်တော့မှကျွန်တော်တို့အုပ်ချုပ်ခွင့်မရเสียဘူး
။အခုညနေပိုင်းတော့ရန်ကုန်မြို့နယ်ထဲမှာကျောင်းသားလူငယ်တွေချီတက်ဆန္ဒပြခဲ့ကြတဲ့အကြောင်းတွေဖြစ်ပါတယ်။ရဲနဲ့စစ်သားတွေဟာရန်ကုန်မြို့လမ်းတွေပေါ်မှာသူတို့အလွယ်တကူဝင်မလာနိုင်အောင်ရပ်ကွက်နေပြည်သူတွေတားဆီးထားတဲ့အတားအဆီးတွေကိုအတင်းထယ်ရှားတာတွေလမ်းတွေအိမ်တွေဘဲကိုဝင်ရောက်စားဖွေဖမ်းဆီးတာတွေလုပ်ခဲ့ကြတယ်လို့ရန်ကုန်မြို့ကံတွေကပြောကြားပါတယ်။